ဒီနေ့မြို့သားတူတက်ရေးပါတီ KMPP အနေနဲ့တနိုင်ငံလုံးပြည်ခေတ္တဆောင်မှုရဲ့ဆေးရေးသဘောတူညီချက် NCA လမ်းကြောင်းအတိုင်းဆက်ပြီးတော့အကောင့်ထဲပေါ်လှူဆောင်သွားမယ်လို့ပါတီကောင်ဆောင်တွေကပြောပါရယ်။ကျော်ရီနေ့ကကျင်းပပြီးစီးသွားတဲ့ပါတီမိသားစုမှာငင်းကြီးလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးခဲ့ပြီးအနောက်မှာအဲ့လိုပြောသွားတာပါ။ပြည်စုံကတော့ View ထိုင်းချေဆိုင် View မြန်မာပိုင်းသတင်းတော်မကွင်းကတင်ပြပို့ထားပါရယ်။
ဟုတ်ကဲ့ပါညညသောတိုင်းလာလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်တွေထဲမှာ NC လမ်းကြောင်းတိုင်းသွားဖို့ဆန္ဒရှိတဲ့ဖွဲ့တွေနဲ့ NC လမ်းကြောင်းကိုလက်မခံတဲ့ဖွဲ့တွေဆိုပြီးကွဲပြားနေချိန်မှာ UNSC ဖွဲ့ဝင်ဖြစ်တဲ့ KMPP ကတော့ NC လမ်းကြောင်းတိုင်းသွားမယ်လို့အသိလင်းဆုံးဖြတ်လိုက်တာပါ။ဒါနဲ့ပတ်သက်လို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥရွှေမျိုးတန်းကခုလိုပြောပါတယ်
။ဒီလိုဒီလမ်းကြောင်းကိုဆွေးနွေးရတယ်အဖြစ်ခံရစီစဉ်ရတယ်လို့ဒါနဲ့ဒီလိုမျိုးကဖြစ်တဲ့အခါမှာဖြစ်ပေါ်လာတယ်လို့ကျွန်တော်ကသိတယ်။ကျွန်တော်တို့ကဒီစားကြောင်းထိနေတာလည်းလို့ဆိုပြီးအစရစီးနေဖြစ်တာတော့ဒီလိုမျိုးရှိတယ်။ဆိုတော့စားဖွဲ့ဒီလိုမျိုးရည်ရှင်ရည်ရှင်လို့ကျွန်တော်တို့ကစမှာလည်းလုပ်နေဆိုတော့ဒီလိုမျိုးတော့တော့မဆုံးဆုံးလို့ဒီလိုမျိုးတော့ from working with senior services ဒီဟာပြန်ထပ်ပြီးဒီဆောင်လို့
UNSC ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့မွန်ပြည်တပ်ပါတီရဲ့မေလ၁၀ရက်နေ့မှာရှင်းပါပြစည်းခဲ့တဲ့ဘူကော်မတီအစည်းအဝေးကနေ NC လမ်းကြောင်းတိုင်းလိုက်ဖို့ဆုံးဖြတ်ချက်ချပြီးနောက်အခုနောက်ဆက်ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့ KMPP ကလည်းအလားတူဆုံးဖြတ်ချက်မျိုးချလိုက်တာပါ။လာမယ့်မေလ24ရက်နေ့မှာကျင်းပဖို့ရတာတဲ့23ရာစုပင်လုံဒုတိယကြိမ်ညီလာခံကို KMPP ဖွဲ့တက်ရောက်ဖို့လာလာနေပတ်သက်လို့ဥရှိမျိုးသားကခုလိုဆက်ပြောပါတယ်
ဒီကပြည်နယ်ရန်ကုန်ဆက်ရောက်နေပြီဆိုတော့မှာဆိုတော့ဂျာခန်တဆစီကဒီမှာဆိုသူကမျိုးစုံကမှရှိနေကဆင်းလာတဲ့နိုင်ငံတွေကြောင့်ပေါ့သူကနောက်နောက်ပိုင်းသွားမယ်လို့ပြောတာရှိတယ်ဆိုတော့ဆိုတော့ဒီကျွန်တော်တို့တစ်ခုပြည်နယ်နဲ့ဆက်ကူးဆက်ကမျိုးတော့ဟိုဒီမှာနောက်အပိုင်းတော့မှနောက်ခဏထားပြီးတော့ဒီဒီကကမင်းနေတယ်ဆက်ကူးကျွန်တော်တို့ကြောက်တယ်ဒီမှာဆက်ရတယ်ဒီဟာကိုကြည့်လို့ရတယ်မင်းတို့ဒီတစ်ခါမဖြစ်ဆောင်းဆောင်းဆိုတာမျိုးဒီကိစ္စလေးမျိုးကိုဆက်ပြီးတော့ဒါလည်းကျွန်တော်တို့ solution ကျွန်တော်တို့အဲ့ဒီအဲ့ဒီလမ်းကိုအဆင်ဆုံးနေမှာဒီလိုဖြစ်ရတာကြောင့်လမ်းမထိုးလို့ရှိရှိနေတာကျွန်တော်ဒီလိုဖြစ်နေတာတော်တော်များများလောက်ရှိတယ်။ဒီအနေနဲ့မှုမအဆင်ဝင်ကြည့်လို့ရှိရှိနေတာကျွန်တော်ပြောပြလို့ဖြစ်တယ်လို့
ငင်းချင်ရလုံငန်းစဉ်နေဖြစ်တဲ့ NCA စာချုပ်ကိုလက်မှတ်ရေးသွေးရေးမထိုးရေးနဲ့23ရာစုပြင်လုံးဒုတိယကြိမ်ညီလာခံတက်ရောက်နိုင်ရေးကိစ္စကိုလာမယ့်သတင်းပတ်မှာဆက်ဆွေးနွေးပြီးအသေးပြုသွားမယ်လို့လည်းဥရှိမျိုးသားကပြောပါရယ်။၄နှစ်တကြိမ်ကျင်းပတဲ့23ကြိမ်မြောက်ကရင်နေမျိုးရာတိုးတက်ရေးပါတီညီလာခံကိုထိုင်းမြောက်မှလည်းစ KMPP ဆန္ဒချုပ်ညံမိုးကုန်းမှကျင်းပခဲ့တာပါ။ကိုယ်စလဲ200ကျော်တက်ရောက်ပြီးမေလ2ရက်နေ့ကနေ17ရက်နေ့ထိတပတ်ကျော်ကြာကျင်းပခဲ့တဲ့ဒီပါတီညီလာခံတွင်ပြည်တွင်းငင်းချမ်းရေးကိစ္စအပြင်မူရစီဝါကိစ္စလူငယ်နဲ့မျိုးရင်းရေးရတွေကိုအထူးကစားဆွေးနွေးခဲ့ကြပါတယ်။ဒါပြင်ပါတီကောင်းဆောင်ပိုင်းရွေးကောက်ပွဲကိုလည်းလုပ်ခဲ့ပြီးပါတီဥက္ကဋ္ဌဖြစ်ဒီဂရတီကိုမဲခွဲရွေးချယ်ခဲ့ပြီးတော့နေလသတရားပတ်လောက်မှာဘိုလ်လူမှုဆောင်ကော်မတီတွေကိုဆက်လက်ရွေးချယ်သွားမှာဖြစ်ပါတယ်။ဒီဒီချိန်ပါတီရွေးကောက်ပွဲမှာလူငယ်ကောင်းဆောင်တွေတော်တော်များများပါဝင်လာတယ်လို့ဥရှိမျိုးစံကပြောပါတယ်။ကရင်နေမျိုးရသုတ္တရေးပါတီ KMPP ဟာ1995ခုနှစ်မှာမြန်မာစစ်ဆေးရနယ်ပြစ်ခတ်ရက်ဆဲခဲ့ပေမဲ့သုံးလကြာမှသဘောတူညီမှုပြတ်ပြားခဲ့ပြီး2012ခုနှစ်မှာပြည်ထောင်စုအစ်အပြည့်ရသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။NC လမ်းကြောင်းပေါ်အယုံကြည်မရှိတော့ဘူးလို့ထုတ်ပြန်ကြေညာထားတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့၊ကိုကတ်တပ်ဖွဲ့၊ TNL တန်းပလောင်တပ်ဖွဲ့နဲ့ရခိုင်တပ်မတော် AA ဖွဲ့တို့ပြင် UBSA ဝလက်နက်ကန်ဖွဲ့တွေတို့ကြာတာပတိနေ့မှာတရုတ်နိုင်ငံကယူလန်မှာဖိတ်ခေါ်ပြီးငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။